ဝါရှင်တန် DC က USIP American ငြိမ်းချမ်းရေး Institute ဌာနချုပ်မှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီကဘာလုံးဆိုင်ရာချိန်ချောက်နေတဲ့အရှိတောင်အာရှကရာဇဝတ်ဂိုင်းများအကြောင်းပဲဖြစ်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီအခြေစိုက်လာတဲ့ပေါ့နော်နောက်ဆုံးအခြေစိုက်လာတဲ့ဒီတရုတ်နိုင်ငံသားတွေနဲ့ဆက်နွယ်နေတဲ့ဒီစိုက်ဘာရာဇဝတ်ကျူးလွန်မှုတွေနိုင်ငံဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့လေဒီဆွေးနွေးပွဲမှာအလေးပေးပြောဆိုသွားတာတွေ့ရပါတယ်ဒီ American နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတပ်အမတ်ကြီးကိုရိုင်းလည်းတက်ရောက်ပြီးတော့ဒီဆွေးနွေးပွဲမှာအဖွင့်မှာစကားပြောကြားခဲ့ပါတယ်
Traffickers have leveraged pandemic
လူငယ်တွေနှစ်နှစ်ကျော်ကတည်းကကူးစက်ရောဂါဆိုင်ရာစီးပွားရေးအခက်အခဲတွေတိုးမြင့်လာနေတဲ့ကမ္ဘာလုံးဆိုင်ရာလူငယ်အလုပ်လက်မဲ့တွေနိုင်ငံတကာခီးသွားလာခွင့်ကန့်သတ်ချက်တွေကိုလူကုန်ကူးသူတွေကအခွင့်ကောင်းယူအသုံးချခဲ့ကြပါတယ်ဒေါ်လာဘီလီယံပေါင်းများစွာလည်ပတ်နေတဲ့စိုက်ဘာအင်တာနက်လိမ်လည်မှုလုပ်ငန်းတွေမှာအရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်ထောင်ပေါင်းများစွာကိုအာဓမစေခိုင်းပြီးတော့အမျက်ထုတ်ခဲ့ကြပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမတ်ကြီးစင်ဒီဒိုင်ယာကပြောသွားတာပါဒီနှစ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုအစဉ်ခန်းစာရဲ့ထူးခြားချက်အနေနဲ့
Transnational crime as I think we all know is emerging as a major threat to regional and global
နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေဟာဒေသတွေနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်အထူးချိန်ချမှုတစ်ခုအနေနဲ့ပေါ်ထွက်လာတာကျွန်မတို့အားလုံးသိကြမယ်ထင်ပါတယ်ဒီရာဇဝတ်မှုတွေဟာအကာအကွယ်မဲ့သူတွေအပါအဝင်အလုပ်ကိုစူးစမ်းလုပ်ကိုင်နေသူတားမောင်းများစွာအတွက်အလွန်အာရကြီးစေပါတယ်ထပ်အပြင်ဒီရာဇမှုကွန်ရက်တွေနဲ့လုပ်ငန်းအများအပြားဟာကျမတို့ရဲ့ပြိုင်ပွဲတွေထဲကတခုဒါမှမဟုတ်နောက်ကျောင်းရာဇဝင်အရာတရုတ်နိုင်ငံနဲ့ဆက်ဆံနေကြောင်းတပ်တွေအထောက်အထားတွေတိုးတိုးလာနေတာဟာအလွန်စိုးရိမ်စရာကောင်းပါတယ
်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေဟာဖိလစ်ပိုင်ကမ္ဘောဒီးယားပြည်ရင်အခုမြန်မာနိုင်ငံကိုပြောင်းရွှေ့လာကြတာဖြစ်တယ်လို့ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဂျေဆင်တာဝါကဆွေးနွေးပွဲမှာပြောသွားပါတယ်။ကင်းပြည်နယ်ရွှေကုတ်ကူမှာရှိနေတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းဖို့အရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာစ조사ဆောင်ရွက်ခဲ့ပြီးမြေအခုဆက်အနာသိမ့်ပြီးနောက်ပိုင်းစစ်တပ်ဟာသူ့လက်အောက်ခံကရင် BDF နေချားဆောင်တပ်ဖွဲ့နဲ့ပူးပေါင်းပြီးဒီရာဇဝတ်မြို့ကိုထင်ထင်ရှားရှားအကာအကွယ်ပေးခဲ့တယ်လို့အခုလိုပြောသွားပါတယ
်the Myanmar army while you were seeing you know all sorts
of ngan taw phi ne tet khan ni de myama sit tat ha di ya zuwo myo ma di ne ap la ma tat de chan jet bi in ne a ne aka kwe pi ka da de twi ya ba de thru lut yet aw myin ka ba de cyber chun pyu khan ya bi atin a jet se khai khan ne ya du paw khan man ji 1000 tat ma ne shi de a ri myo ka ya zuwo gain ni ko sit tat ka aka kwe pi nai ka ba de
ဒီအစိုးရကတော့သူ့နိုင်ငံသားတွေကိုပြစ်မှတ်ထားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုမြန်မာနဲ့ပူးပေါင်းပြီးနှိမ်နင်းနိုင်ရေးတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးရှင်ကန်းကအတည်လင်းကြေညာထားတာပါ။ဒီကမ္ဘာလုံးကိုချိန်ချောက်လာနေတဲ့စိုက်ဘာရာဇဝတ်မှုတွေကိုတရုတ်အနေနဲ့အမှန်တကယ်ဖြေရှင်းဆောင်ရွက်နိုင်ပါမလားလို့ဂျေဆင်တာဝါကိုဆွေးနွေးပွဲအပြင်ဘက်မင်းမြန်ရာမှာသူကအခုလိုပြောပါတယ်။
Given that these networks have such tremendous political
အချားတစ်ဖက်မှာတော့ဒီရာဇဝတ်ဂိုင်းကွန်ရက်တွေဟာတရုတ်နိုင်ငံကကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးသူတွေနဲ့ပတ်သက်နေသလိုဒီရာဇဝတ်လုပ်ငန်းတွေကိုဦးဆောင်နေသူတွေဟာတရုတ်နိုင်ငံကိုပြန်သွားတယ်ဆိုရင်သူတို့အတိုင်းအမြုံကိုပြန်ရောက်သွားသလိုမျိုးဖြစ်နေတာပါအထူးသဖြင့်ဒီရာဇဝတ်ဂိုင်းလုပ်ငန်းတွေဟာတရုတ်ရဲ့ပိုလမအစီမံကိန်းအစပြုတဲ့နေရာတွေမှာအဓိကအခန်းကဏ္ဍကပါဝင်နေတာကြောင့်နိုင်ငံရေးအရာလဲတနည်းတလန့်နဲ့ပံ့ပိုးနေတာပါအဂတိလိုက်စားတဲ့အခြေအနေတွေကြောင့်လဲအဓိကလှုပ်ဆောင်နေတဲ့ရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုနှိမ်နင်းဖို့ခက်ခဲစေပါတယ
် USIP ဌာနချုပ်မှာမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့နိုင်ငံတကာတရားမျှတရေးမစ်ရှင်အကြီးတဲ့အရာရှိ Jacob Sims နဲ့ဒေတာရင်းကျွမ်းကျင်သူ Philippine Pamokha Elvin Kamaru လည်းဥဆောင်ဆွေးနွေးပြောဆိုခဲ့ကြပါတယ်ရှင်